မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ဘင်္ဂလားဒေ့ရှ်နဲ့ဂျာဆောင်တပ်ဖွဲ့ဝင်ကိုပြန်လည်လွှဲပြောင်းပေးရတဲ့မြန်မာဘက်ကတောင်းဆိုချက်ကိုလက်ရောရမယ်လို့မြန်မာဂျာဆောင်တပ်ကပြောကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ်အဲဒီတောင်းဆိုချက်ကတော့ကပလီပင်လယ်ပြင်အတွင်းမြန်မာရေတပ်ကကယ်တင်လိုက်တဲ့လူမောင်ခုကူးခံရသူလေစီပြေဒုက္ခသည်955ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လည်လက်ခံရမယ်ဆိုတဲ့အချက်ဖြစ်ပါတယ်အဲ့ဒီလူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာအစိုးရကပြောနေပေမဲ့လည်းသူတို့ဘယ်သူဘဝဖြစ်တယ်ဆိုတာအရင်စစ်ဆေးမေးမြန်းခြင်းမရှိဘဲပြန်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကဆန္ဒမရှိဘူးလို့ပြောပါတယ်စစ်ဆေးမေးမြန်းပြီးတာတောင်ပြီးခဲ့တဲ့ဒီနေ့ပတ်တုန်းကပြန်လက်ခံလိုက်တဲ့အုပ်စုထဲမှာမြန်မာနိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေပါလာတာကိုတွေ့ရတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်ပြည်သားဒေသတက်နက်ဖ်မြို့အနီးကနတ်မြစ်ထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့ဂျာဆောင်တပ်ဖွဲ့တွေအကြားဇွန်လ19ရက်နေ့ကပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်နဲ့ဂျာဆောင်တပ်ဖွဲ့ဝင်နာယက်အဗ်ဒူရာဇက်ကိုမြန်မာဘက်ကဖမ်းဆီးထိန်းသိမ်းလိုက်တာလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။တခြားဘင်္ဂလားဒေ့ရှ်နဲ့ဂျာဆောင်တပ်ဖွဲ့ဝင်တဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ရဇက်နဲ့ရွှေပြောင်းနေထိုင်သူဒုက္ခသည်တွေအရေးဟာတိကျစီဖြစ်ကြောင်းအဲ့ဒီဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံသားဟုတ်မဟုတ်ဆိုတာစစ်ဆေးဖို့အတွက်အချိန်ယူလှုပ်ဆောင်ရမှာဖြစ်ကြောင်းတက္ကနမြို့နယ်နေကြားဆောင်တပ်ဖွဲ့အကြီးအကဲဒုတိယဗိုလ်မှူးကြီးအဘူဂျာအယ်ဂျာဟစ်ကပြောတာကိုကိုကပီသတင်းတွေမှာဖော်ပြထားပါတယ်မြန်မာဘက်ကအဲ့ဒီလိုတောင်းဆိုရဲဆိုတာမှန်ကန်ကြောင်းဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ကတင်းလာနေမှာအတိအပြုပြောကြားခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်နှစ်နိုင်ငံနယ်စပ်ပုံမှန်တွဲဆုံပွဲအတွင်းဖမ်းဆီးခံထားရတဲ့နေကြားဆောင်တပ်ဖွဲ့ဝင်ပြန်လွှဲပြောင်းပေးရေးကိစ္စကိုပါထည့်သွင်းညှိနှိုင်းခဲ့တယ်လို့ပြည်내ပြည်ထရေးဝန်ကြီးအစာဒူဇာမန်ခန်ကမောက်ကသတင်းတောက်တွေကိုပြောကြားခဲ့တယ်လို့လည်းဆိုပါတယ်ရဇရဲ့အခြေအနေအသေးစိတ်ကိုမသိရသေးပေမဲ့ဘင်္ဂလားဒေ့ရှ်နဲ့ဂျာဆောင်တပ်ဖွဲ့ရဲ့ Facebook စာမျက်နှာမှာတော့မျက်နှာမှာတွေးတွေစွန့်ထင်နေပြီးလက်ထိတ်ခတ်ခံထားရတဲ့သူ့ရဲ့ပုံကိုတင်ထားတယ်လို့ဆိုပါတယ်အဲဒီကိစ္စနဲ့ပတ်သက်လို့သူ့ရဲ့မိသားစုကလည်းစိုးရိမ်နေသလိုသူ့ရဲ့ဇနီးကလည်းတင်းလာနေမှာပဲတတရမြောက်ရင်သွေးကိုမွေးဖွားပေးခဲ့တယ်လို့ဆိုပါတယ်နေဂျာဆောင်တပ်ဖွဲ့ဝင်ဖန်ခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အစိုးရအပေါ်အတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီ BNP ကလွတ်တော်အတွင်းဖိအားပေးပြောဆိုမှုတွေရှိနေတာမှာဖမ်းဆီးမှုဖြစ်ပွားပြီး6ရက်ကြာတဲ့အထိသူတို့နေကြားဆောင်တပ်ဖွဲ့ဝင်ပြန်လွတ်လာအောင်ဆွတ်ဆောင်နိုင်စွမ်းမရှိတဲ့အတွက်နိုင်ငံသားရေးဝန်ကြီးအနေနဲ့အရာတို့ကနှုတ်ထွက်ပေးဖို့အထိပါတောင်းဆိုလာနေကြပြီဖြစ်ပါတယ်ခင်ဖြစ်ပွားပြီးနောက်တနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသားအမကြီးကိုဘင်္ဂလားဒေ့ရှ်အစိုးရကဆင့်ခေါ်ပြီးတော့နေကြားဆောင်တပ်ဖွဲ့ဝင်ကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့ပြီးဖြစ်ပါတယ်